ကရင်ကစန္ဒပြအောင်စူပူအောင်လှုံ့ဆော်ပြီးတော့အကျန်းဖက်ပုံခွဲမိရှို့တိုက်ခိုက်မယ်ဆိုတဲ့စာရီကမြစ်ချနာမိုးကောင်းနဲ့နမ်တီစတဲ့မြို့တွေမှာပြန့်နှံ့နေတာဖြစ်ပါတယ်။နေရာတော်များများမှာပြန့်နှံ့နေတဲ့ဒီစာရီမှာကရင်ကဆွမ်းရောက်စန္ဒပြသူတွေနဲ့ပူးပေါင်းပြီးတော့မက်လော့20ရည်နှစ်ကနေလာကုန်ပိုင်းထိစူပူစန္ဒပြဖို့တွေဖြစ်ပေါ်အောင်လို့လှုံ့ဆော်နေတယ်။အဲ့နောက်စန္ဒပြလူစုတွေကိုဘုံခွဲရာရက်ွက်ကျွေးရွာကနေအိမ်တွေကိုမိရှို့တာတွေလှုပ်ဆောင်ပြီးတော့ဒါကတက်မတော်ကလှုပ်ဆောင်တယ်လို့လိမ့်လေဝါရဖြန့်ဖို့အစီအစဉ်နေတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့အဲ့ကာလအတွင်းမှာစန္ဒပြမှုတွေမှာလုံးဝမပါဝင်ဖို့တတိပေးထားတယ်ဆရာကဖော်ပြထားပါတယ်။ဒီစာရီကိုလူများသွားလာတဲ့နေရာတွေတက်တိုင်တွေမှာကတ်ထားတာကိုတွေ့မြင်ခဲ့ရတယ်လို့မြစ်ချီနာမျိုးကန်တယောက်က VOA ကိုအခုလိုပြောပါတယ်
။အထားတော့ဟုတ်တယ်ဒီမြို့ထဲမှာတော့ဒီတောက်လျှောက်ပဲဒီဟာကျွန်တော်ဒီနေ့တကြောပါမတခြားနေရာရောမဒီမှာမှာတောင်ကမ္ဘောဇာကတကြောဒီမှာကတ်ထားတယ်ပြီးတော့ဒီမြန်မာစူပေါင်းရုံးလေးမြန်မာစူပေါင်းရုံးလမ်းတစ်ဖက်တစ်ချက်ရဲ့တိုင်မှာပေါ့ကတ်တိုင်ဒီအာလုံးဒီဘားလောက်မှာကတ်ထားရရှိရဲ့
ဒီစာရီကိုဘယ်သူကကတ်တယ်ဆိုတာမသိဘူးလို့လဲဆိုပါလေနန်တီမျိုးကန်တယောက်ကတော့ဒီစာရီကိုလုံချော်ရေးတက်ဖွဲ့တွေကတင်းငွေနေညပိုင်းကလိုက်ပြောကတ်ခဲ့တာဖြစ်တယ်လို့ပြောပါလေ
ဟောမနေ့၈နိုင်ကျော်မှာ၈နိုင်၈နိုင်လေးဆက်ชิหลอกขึ้นเลยตรุเลยนมตีดีนมตีก็ตัดตายเลยมาอ๋อดีเจกันเลยเนาะไอ้ตัดตันเลยมาอะลุไล่ตัดตาเยกาเยกาตะซีเยสิกาตะซีเยตัดได้หรือว่าสิสิตาเนี่ยไล่ตัดตาวะตรุเล่นๆตัดได้อ่ะก็รู้สิเป็นเลยอ่ะเราอาชีพนะขึ้นตัวละ
กิจจินเนี่ยเฉยไซเดต้าเวมีเดียเนี่ยมาတော့ဒီကိနားနဲ့နမ်တီအပြင်မိုးကောင်းမြို့မှာလည်းအဲ့လိုမျိုးစာရီကတ်တာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒီလိုစာကတ်တာနဲ့ပတ်သက်ပြီးတော့မင်းမြန်ကြီးတို့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုကြီးတော်ဘူးကသူတို့အနေနဲ့မျိုးပေါ်တွေမှာဒီလိုမျိုးတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်
။အကျွန်တော်တို့ကတော့ဒီပေါ်မှာဒါလိုမျိုးဒီဘုံခွိုက်တာတွေမိုက်ခွိုက်တာတွေမလုပ်ဘူးကတော့ကျွန်တော်အမေရိကန်ပြောထားတာရှိပါတယ်။ကျွန်တော်တို့လုပ်လည်းလုပ်မှာမဟုတ်ဘူး။နောက်တစ်ချက်ကတော့ဒီမျိုးအကွက်ကြီးကတော့သူတို့ယူပြီးချင်တယ်။ယူချင်တာကတော့အစ်ကတော့ကေကိုပေးပြီးကသူကဒီအချမ်းဖြစ်ဖို့သူတို့ဖြစ်စီတဲ့အကွက်တင်းကျွန်တော်တို့ကအဲ့လိုပဲသုံးတတ်ပါတယ
်။ပြီးခဲ့တဲ့နှစ်ပိုင်းတွေကအစိုးရနဲ့ KIA အကြမ်းမှာနှစ်ဖက်အပြည့်အဝစာချုပ်ချုပ်ဆိုရေးတွေဆွေးနွေးခဲ့ကြပြီးတော့2018ခုနှစ်လောက်ကစတင်ပြီးတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူး။ဒီလား6ရက်နေ့ကတော့မြေကြီးသားမျိုးကဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တော့လူ2ဦးသေဆုံးပြီးတဲ့နောက်မှာတပ်မတော်နဲ့ KIA ကြားမှာတိုက်ပွဲရပြန်ပြီးဖြစ်ပွားလာခဲ့ပါသေးတယ်။ဒီရက်ပိုင်းအတွင်းမှာလည်းကချင်ပြည်နယ်စတုံးနဲ့လီရိုလမ်းမဘက်တွေနဲ့ဆဲပြည်နယ်မြောက်ပိုင်းဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါရဲ့ရှင်။